၊စထိုင်းပြည်နယ်ရင်းကရိုဟင်ဂျာတွေအပေါ်ဖိနှိပ်ချုပ်ချယ်မှု၊ဆိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်မှုဆွဆွဲချက်နဲ့မြန်မာလုံခြုံရေးအရာရှိခုနှစ်ဦးကို EU ဥရောပသမဂ္ဂကပြစ်မှတ်ထားတန်းခတ်အရေးယူပါတယ်။ပြီးခဲ့တဲ့နှစ်တွင်စထိုင်းပြည်နယ်မြောက်ပိုင်းပြည်ပခါတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေမှာတာဝန်ရှိတယ်ဆိုဆွဆွဲခံရတဲ့မြန်မာစစ်တပ်အဝင်လုံခြုံရေးတပ်ဖွဲ့တွေမှာအကြီးအကဲတွေဖြစ်တာဝန်ယူခဲ့ပူးတဲ့အကြီးအကဲရှိခုနှစ်ဦးကိုဥရောပသမဂ္ဂ EU ကပြစ်မှတ်ထားတန်းခတ်ပိတ်ဆို့လိုက်တဲ့အကြောင်းဥရောပကောင်စီရဲ့ဥက္ကဋ္ဌဖက်ဒရီကာမိုဟာကီနီကလက်မှတ်ရေးထိုးထုတ်ပြန်လိုက်တာပါလူခွင့်ရေးချိုးဖောက်မှုတွေတင်မှာတော့တရားဥပဒေမဲ့တပ်ဖြတ်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေရိုဟင်ဂျာပြည်ရဲ့အိုးအိမ်အဆောက်အုံတွေကိုအကွက်ကြကြမီးရှို့ဖျက်ဆီးခဲ့မှုတွေလည်းပါတယ်လို့EU ရဲ့ဒီကနေ့ကြေညာချက်မှာဖော်ပြပါတယ်။ EU ရဲ့တန်းခတ်ပိတ်ဆို့မှုချမှတ်ခံရတဲ့မြန်မာလက်နက်ကိုင်တပ်ဖွဲ့တွေကအများရှိ9ဦးတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုပြည်ဝင်ခွင့်ပိတ်ပင်မှာဖြစ်တယ်လို့အဲဒီနိုင်ငံတွေမှာပိုင်ဆိုင်မှုတွေရှိရလဲထိန်းချုပ်ခံရမှာဖြစ်ပါတယ်။ EU ဥရောပသမဂ္ဂကတန်းခတ်ပိတ်ဆို့လိုက်တဲ့ပုံကူတွေတင်မှာတော့ကာကွယ်ရေးဝန်ကြီးဌာနအမှတ်3စစ်စင်ရေးအထူးအဖွဲ့မှုအဖြစ်2015ခုနှစ်ဩဂုတ်လကနေ2019ခုနှစ်နှစ်ကုန်အထိတာဝန်ယူခဲ့တဲ့ဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောအနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မှုအဖြစ်2016ခုနှစ်အောက်တိုဘာလကနေ2019ခုနှစ်နိုဝင်ဘာလအထိတာဝန်ယူခဲ့တဲ့ဗိုလ်ချုပ်မောင်မောင်စိုးနောက်ရခိုင်ပြည်နယ်တွင်နေမြေရှင်းလင်းရေးစစ်စင်ရေးတွင်မှပါဝင်ခဲ့ကြတယ်ဆိုတဲ့ဗိုလ်မှူးချုပ်တန်ဦးဗိုလ်မှူးချုပ်အောင်အောင်ဗိုလ်ချုပ်ခင်မောင်စိုးနေသားဆောင်တပ်ဖွဲ့မှုအဖြစ်တာဝန်ယူခဲ့တဲ့ရဲမှုချုပ်သူရစန်းလွင်နဲ့ရဲချုပ်တန်းစင်ဦးတို့ဖြစ်ပါတယ်။မြန်မာစစ်တပ်နဲ့အစိုးရဘက်ကတော့နိုင်ငံတကာကဆွဆွဲနေတယ်လို့လူခွင့်ရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ကျူးလွန်ခဲ့တာမရှိတဲ့အကြောင်းကျူးလွန်သူတချို့ကလည်းအပြစ်ပေးအရေးယူရတာရှိခဲ့ကြောင်းပြောဆိုထားပါတယ်ရှင်။